မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာကလေးငယ်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့အစီရင်ခံစာအသစ်မှာဖော်ပြလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားကြတဲ့ရိုဟင်ဂျာမိသားစုတွေရဲ့အဟာရချွတ်တက်နေတဲ့ကလေးငယ်တွေအတွက်အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုအပါအဝင်ရာသီဥတုပြင်းထန်တဲ့ဒဏ်နဲ့မုတ်တုံရာသီမှာမိုးသည်ထန်စွာရွာသွန်းမှုဆိုးရွားတဲ့ဒဏ်ခံနိုင်အောင်ကျန်းမာရေးနဲ့ညီညွတ်တဲ့နေထိုင်မှုတွေပညာဆက်လက်သင်ကြားနိုင်ခွင့်တွေကိုလည်းလိုအပ်နေတယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ဆက်သွယ်စုံစမ်းသားတဲ့မတ်ဆုမုံကတင်ပြမှာပါ
ဟုတ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာကလေးငယ်ခံမှန်းအရေးအတွက်13,500ခန့်ရှိနေသေးပြီးသူတို့မိသားစုတွေဆွေမျိုးသားချင်းတွေနဲ့အိမ်နီးချင်းတွေထွက်ပြေးသွားရတဲ့အကြမ်းဖက်အခြေအနေတွေနဲ့ဆိုးဝါးလာတဲ့အနေအထားတွေကြောင့်ထိတ်လန့်နေကြတယ်လို့ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဖော်ပြပါရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုတိမ်းချောင်သွားတဲ့ရိုဟင်ဂျာကလေးငယ်တွေကတော့ပြီးခဲ့တဲ့နှစ်နဲ့အရင်ကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ပေါင်းရင်ခံမှန်းချေက3,000-4,000ပတ်ဝန်းကျင်မှာရှိနေတယ်လို့ဆိုပါတယ်ဒီလိုမျိုးမြန်မာနိုင်ငံမှာရောဘင်္ဂလားဒေ့ရှ်နိုင်ငံမှာပါရှိနေတဲ့ရိုဟင်ဂျာကလေးငယ်တွေဟာအခြေအနေဆိုးတွေထဲမှာပိတ်မိနေပြီးတော့သူတို့ရဲ့အခြေခံခွေရေးတွေဆုံးရှုံးနေတယ်လို့သူတို့ရဲ့အနာဂတ်အပေါ်လည်းစိုးရိမ်စရာဖြစ်နေတယ်လို့အစီရင်ခံစာပြုစုရေးသားသူ UNICEF အဖွဲ့ရဲ့ပြန်ကြားရေးဆိုင်ရာအကြီးအကဲအကြံပေးပုဂ္ဂိုလ်စီမန်အန်ဂရန်ကအစီရင်ခံစာထုတ်ပြန်တဲ့ February 22ကြာသပတေးနေ့မှာပြောဆိုထားပါတယ် UNICEF အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာကိုယ်စားလှယ်ကလည်းရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအခုလက်ရှိအရေးတကြီးလိုအပ်နေတာတွေနဲ့ပတ်သက်လို့ဒီသာရှင်းလင်းပွဲအတွင်းအခုလိုပြောပါတယ
် The first pillar is survival the second pillar would be hope and there is definitely a need to
ပထမထောက်ပံ့ရမှာကအသက်ရှင်တန်ရေးအတွက်ပါဒုတိယကတော့မျှော်လင့်ချက်ဖြစ်ပါတယ်ဒီကလေးတွေနဲ့သူတို့ရဲ့မိဘတွေမှာမျှော်လင့်ချက်ပြန်လည်ရှင်သန်လာအောင်လှုပ်ပေးဖို့တကယ့်ကိုလိုအပ်နေပါတယ်ဒါကြောင့်လဲကျောင်းအတွက်ပညာရေးအတွက်ကူညီဖို့တိတ်ကိုအရေးကြီးနေတာပါဒါကကလေးတွေကျောင်းပြန်တက်ရဖို့တင်မဟုတ်ပဲပုံမှန်ပတ်ဝန်းကျင်မျိုးမှာသူတို့ပြန်ရှင်တန်ခွင့်ရစီဖို့ပါ
ရိုဟင်ဂျာဒုက္ခသည်တွေတဲ့ကတချို့ဟာနေမြေတွေမှာကြမ်းဖက်တိုက်ခိုက်မှုတွေနဲ့နေမြေရှင်းလင်းမှုတွေမှာအသက်ခံလိုက်ရတဲ့မိသားစုတွေတဲ့ကမိဘမဲ့ကလေးတွေဖြစ်ပြီးဒုက္ခသည်စခန်းကိုရောက်လာတဲ့သူတို့ကိုဆွေမျိုးမိတ်ဆွေတွေကဆောက်ရှောက်ထားကြပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့ကျန်းမာရေးချို့တဲ့မှုတွေရင်ဆိုင်နေရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကောဆက်ပဇာမှာရှိတဲ့ဘာလူခါလေးဒုက္ခသည်စခန်းမှာခိုးလုံနေထိုင်သူကိုအီဆလန်ကပြောပြပါတယ
်ကလေးတွေဆိုတော့မိဘမဲ့ကလေးတွေတော်တော်များများရှိတယ်ဗျာအဲမိဘမဲ့ကလေးဆိုတော့ဒီမှာဟိုမှာအသက်ခံရတဲ့မိသားစုရဲ့ကလေးတွေပေါ့။နောက်ဒီမှာချက်မရေးချွတ်တဲ့နေတဲ့ကလေးတွေအဟာရချွတ်တဲ့ကလေးတွေကအဲအထီးဒုက္ခရောက်နေတာအဟာရချွတ်တဲ့တာတော့အဲထွေးရပါတယ်ကျွန်တော်တို့ဒီမှာဒုက္ခတွေစခန်းလိုက်မှာလေကလေးငယ်တွေအဟာရချွတ်တဲ့တာတို့မိမာရဲ့ကလေးတွေတို့အဲလိုခန္ဓာကိုယ်ချင်းချင်းချတဲ့မင်းထွေးရပါတယ်ခင်ဗျာ
ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအပါအဝင်တပ်ကြီးပြော်တွေနဲ့ကိုဝင်ဆောင်မိခင်တွေကျန်းမာရေးချို့တဲ့သူတွေအတွက်တိမ့်နဲ့ချီခိုလုံနေရတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေမှာနေထိုင်မှုခက်ခဲဖြစ်ကြရတဲ့အပြင်ပူပြေးလာတဲ့ရာသီဥတုဆိုးဝါးမှုနဲ့လာမယ့်မုတ်တုံမိုးရာသီအတွက်လည်းစိုးရိမ်မှုတွေရှိနေကြတယ်လို့ဘာလူခါလေးဒုက္ခသည်စခန်းကကိုကြီးဆလန်ကပြောပါတယ်
။ဟုတ်ကဲ့ပါအခုဆေးလာစီမတ်လာရောက်မှာပါမြန်မာစီပူရရစီရောက်မှဆိုတော့အပူရှင်တွေကတော်တော်လေးဒူလာဒက်နိုင်ငံမှာမြန်မာနိုင်ငံကအပူရှင်ပြင်းကြပါတယ်အခုမြန်မာစီအချိန်ကာလဆိုရင်ဒီမှာပလတ်စတစ်မောက်ကအောက်မှာတော့မပေတော့မေဟွာပြအမီအောက်မှာနေရတယ်ဆိုတော့အပူရှင်ကတော့တော်တော်လေးထင်စားရမှာပါတော့အပူရှင်ကြောင့်တော့ဝဲရှင်ဝဲပြောက်ရောက်လာတော့အခြားရောက်လာတယ်သူရမှာကိုဆွေးမာတယ်။နောက်မိုးရစီကကြိုက်ကြရင်လည်းဒီလိုကလေးငယ်တွေကွင်းတော်အမျိုးသမီးတွေနဲ့ချွေရဲဒီလိုဝဲချွေရမှာကိုကျွန်တော်ကဆွေးယူကြပါတယ်ခင်ဗျာ။နောက်ပြီးတော့မိုးရစီအချိန်ရောက်မယ်ဆိုရင်လည်းမိုးရွာတုံးမောဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့များပါတယ်။လေမုန်တိုင်းတို့နောက်မိုးကြီးမြေကြီးတို့အဲ့ဒါချွေရမှာကအလုံးဆွေးနေပါတယ
်။အခုလိုမျိုးတိမ့်တဲ့ချီခိုလုံနေရတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရနောက်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေအပါအဝင်စေတနာရှင်နိုင်ငံတွေကလှူဒန်းမှုတွေနဲ့အခြေခံကျန်းမာရေးစောင့်ရှောက်မှုနေထိုင်စားသောက်မှုတွေအတွက်တာဝန်ယူဆောင်ရွက်ပေးနေပေမဲ့လို့အခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်။ဒါပေမဲ့လို့သူတို့နေရရင်းကိုပြန်ဖို့ကလည်းလုံခြုံရေးအခြေအနေကစိုးရိမ်နေရဆဲဖြစ်တာကြောင့်အဆင်မပြေသေးဘူးလို့ဒုက္ခသည်စခန်းနေဦးမောင်မောင်ကပြောပါတယ်။အထူးသဖြင့်ကတော့ကလေးငယ်တွေပညာဆက်လက်သင်ကြားခွင့်နဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်ခံခဲ့ရတာတွေကိုပြန်လဲကူစားပေးဖို့ကအရေးတကြီးလိုအပ်တယ်လို့လည်းပြောပါတယ်
ဟုတ်ကဲ့ပါအစအစာတွေဒီကစမားရပါဆုံးမှုတွေသိက္ခာမှုတွေပါတယ်ခါအဲ့ဒီကလေးရတော့ဘုရားသင်္ကန်းကွင်းတွေပါတယ်လည်းပြရရှိရှိပေါ့ဆိုလို့ဘာလို့လုံးနေတာဒါမှမဟုတ်ရတဲ့ရတဲ့အခုတော့မှသူ့တန်းနေတာရှိတယ်
ရ ခိုင်မြောက်ပိုင်းမှာလူနည်းစုရိုဟင်ဂျာတွေပေါ်မတရားဖမ်းဆီးအရေးယူတာအပါအဝင်အကြမ်းဖက်မှုတွေအဆုံးသတ်ဖို့ရိုဟင်ဂျာတွေပေါ်ရွှေ့ပြောင်းသွားလာခြင်းကန့်ကွက်တာစံမာရေးပညာရေးနဲ့တပ်မွေးဝမ်းကြောင်းတွေမှာပြင်းထန်လွန်းတဲ့ကန့်သတ်ချက်တွေရှိနေတာကိုရည်ညွှန်းပြီးရခိုင်ပြည်နယ်ကလူခွင့်ရေးအကြက်တဲကိုကင်တွယ်ဖြစ်ရှင်မှုမြန်မာအစိုးရကိုယူနီဆက်အပါအဝင်ကုလအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်ရှင်။